မေရိကန်ပြည်ထောင်စုမှာလင်တမူကွဲဘဝကိုနေထိုင်ကြသူများလူမျိုးကွဲလက်ထပ်ထိမြခွင့်ကိုကာကွယ်တဲ့တမန်ဝင်ဥပဒေကိုသမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့မှာလက်မှတ်ရေးထိုးလိုက်ပါတယ
် Today I sign the Respect for Marriage Act into law
တန်းတူညီမျှရေးလွတ်လပ်ခွင့်နဲ့တရားမျှတမှုအတွက်အရေးကြီးတဲ့ခြေလှမ်းတွေကိုအမေရိကန်ပြည်ထောင်စုကရှေ့ဆက်လှုပ်ဆောင်နေပါတယ်လူတချို့အတွက်တင်တာမဟုတ်ဘဲအလုံးအတွက်လှုပ်ဆောင်နေပါတယ်လို့သမ္မတဘိုင်ဒန်ကပြောကြားခဲ့ပါတယ်လူမှုကျင့်ဝတ်ဂုဏ်သိက္ခာနဲ့ချစ်ချင်းတရားကိုအတိမတ်ပြုဂုဏ်ပြုကာကွယ်တဲ့နိုင်ငံတစ်ခုအနေနဲ့အခုလိုလှုပ်ဆောင်တာလို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်အင်္ဂါနေ့ကသမ္မတဂျိုးဘိုင်ဒန်အတည်ပြုလိုက်တဲ့ဥပဒေဟာလက်ထပ်တယ်ဆိုတာအမျိုးသားနဲ့အမျိုးသမီးကြားမှသာဖြစ်တယ်လို့1996ခုနှစ်ကပြဋ္ဌာန်းထားတဲ့ဥပဒေသတ်မှတ်ချက်ကိုပြင်ဆင်လိုက်တာဖြစ်ပါတယ်ဥပဒေပြင်ဆင်ချက်အရတခြားပြည်နယ်တွေမှာလိင်တူချင်းလက်ထပ်ခဲ့သူတွေလူမျိုးကွဲနဲ့လက်ထပ်ခဲ့သူတွေကိုပြည်နယ်အစိုးရတွေအနေနဲ့အတိအမှတ်ပြုကြရမှာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီလိုလက်ထပ်တာမျိုးကိုတားမြစ်တဲ့ဥပဒေတွေကိုပြည်နယ်တစ်ခုချင်းလိုက်ပြဋ္ဌာန်းမယ်ဆိုရင်တော့ဒီဥပဒေကတားဆီးလို့မရပါဘူး။အမေရိကန်ပြည်ထောင်စုမှာလိင်တူချင်းလက်ထပ်ခွင့်ကို2015ခုနှစ်မှာတရားရုံးချုပ်ကအတိအမှတ်ပြုထားပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ဇွန်လကပြည်ထောင်စုအဆင့်အတိပြုထားတဲ့သတိသားဖြတ်ချခွင့်ကိုတရားရုံးချုပ်ကပယ်ဖျက်လိုက်တာကြောင့်လိင်တူချင်းလက်ထပ်ခွင့်နဲ့တခြားအခွင့်အရေးတွေပြန်ပြီးပြေပင်ခံရမလားဆိုပြီးစိုးရိမ်မှုတွေထွက်ပေါ်လာခဲ့ပါတယ်။2022ခုနှစ်မေလမှာကောက်ယူခဲ့တဲ့ Gallup စစ်တမ်းအရအမေရိကန်နေရဲ့87ရာခိုင်နှုန်းကလိင်တူထိမြလက်ထပ်ခွင့်ကိုထောက်ခံကြပြီး1996ခုနှစ်မှာပထမဆုံးကောက်ယူခဲ့တဲ့စစ်တမ်းမှာတော့28